ီအောင်စွန့်လွတ်တော်အစည်းအဝေးတွေကိုပြန်စားတဲ့ဒီကနေ့မှာပဲ COVID-19 ကပ်ရောဂါဖြစ်ပွားမှုတားဆီးရဲ့အတွက်လိုအပ်တဲ့ဘတ်ဂျက်ရထားသုံးစွဲမှုတွေနဲ့ကူးစက်ရောဂါကာကွယ်နှိမ်နင်းဥပဒေကြမ်းတွေကိုတင်သွင်းခဲ့တဲ့ဆိုတဲ့အကြောင်းကိုပြောပြပေးသွားပါမယ်။ဒီမှာမိခါပါပြောင်းစုလွတ်တော်ပုံမှန်အစည်းအဝေးတွေကိုဒီကနေ့ပြန်လည်ကျင်းပခဲ့ပြီးတည်သူလွတ်တော်မှာတော့ကျမကြီးနဲ့အာကစားဝန်ကြီးဌာနကကူးစက်ရောဂါကာကွယ်နှိမ်နင်းဥပဒေကြမ်းကိုတင်သွင်းခဲ့လို့ပြည်ထောင်စုလွတ်တော်မှာတော့ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့အခြေအနေအတွင်းမှာလိုအပ်နေတဲ့ငွေကြေးသုံးစွဲနိုင်ဖို့ဘတ်ဂျက်သုံးစွဲမှုတွေချင်းငွေရယူမှုတွေကိုတင်ပြခဲ့ပါတယ်။ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့ကာလအတွင်းလွတ်တော်ခေါ်ယူကျင်းပရတာဖြစ်တဲ့အတွက်လွတ်တော်အစည်းအဝေးတွေကိုအခုတချိန်နှစ်ပတ်အတွင်းပြီးစီအောင်ဆောင်ရွက်သွားဖို့လေ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့အခြေအနေအတွင်းမှာလိုအပ်နေတဲ့ငွေကြေးသုံးစွဲနိုင်ဖို့ဘတ်ဂျက်သုံးစွဲမှုတွေချင်းငွေရယူမှုတွေကိုအတည်ပြုနိုင်ဖို့လှုံ့ဆော်သွားမယ်လို့သွတ်တော်ဥက္ကဋ္ဌတွေကကြိုက်တွန်းပြောဆိုသွားခဲ့ပါတယ်။တမိုင်းရင်းနဲ့အကစားဝန်ကြီးဌာနကဒီကနေ့တင်သွင်းခဲ့တဲ့ကူးစက်ရောဂါကာကွယ်နှိမ်နင်းဥပဒေကြမ်းမှာတော့အခန်း၁၁ခန်းပါဝင်ပြီးဥပဒေပုံမှန်ပေါင်း90ကျော်ပါဝင်ပါတယ်။ပြည်ထောင်အနေနဲ့အမြင့်ဆုံးအဖြစ်နှစ်နှစ်အထိအပြည့်ပေးနိုင်အောင်ပြင်ဆင်ထားတယ်လို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီကပြောပါတယ်။ဥပဒေကြမ်းကော်မတီအဖွဲ့ဝင်ဒေါက်တာဝင်းဖြိုးအောင်ကခင်းနယ်လျော်ညီစွာကင်တွယ်သွားနိုင်ဖို့လိုအပ်နေတာမို့အခုလိုပြင်ဆင်ရတာဖြစ်တယ်လို့ VOE ကပြောပါတယ်
ကျွန်တော်တို့တော့ဒီဥပဒေကအစ်စ်ပြန်ရေးတာဗျာဒါကြောင့်အဲ့အခုလက်ရှိမှာကျင့်သုံးနေတဲ့ကျင်းသော95ကိုကျင့်သုံးနေတာဒါခါဒီကျွန်တော်စီပေါ်ကဒီဥပဒေရဲ့သူ့ဟာဒီမှာဟာနေတဲ့အာဏာကြေးလေးရှိလို့စီရေးမှာကျတော့ဥပဒေချုပ်ကိုပေါ်တော့ဟိုအာဏာကျင့်သုံးမှုကကျော်သွားတာတွေဖြစ်လာမှာဆိုလို့ကျွန်တော်အချုပ်ချက်လေးကြီးပြန်ရတာလည်းရှိတာအစ်စ်တန်ပြီးတဲ့ဟာကြီးကျွန်တော်တို့ဒီလိုစစ်တန်မျိုးစားများသွားတယ်။ဘာလို့ပြတဲ့မျိုးစားတွေများသွားတယ်။ဒီနေ့ခါကျတော့ဟိကာလာနဲ့လီယိုနီတဲ့ဓာတ်ငွေတွေဖြစ်သွားတယ်။ဒီထဲကအပြစ်တန်မျိုးစားမျိုးရှိတာ။အဲဒီထဲမှာတေးတဲ့ပြစ်တန်တွေရှိတယ်။ကြီးတဲ့ပြစ်တန်တွေရှိတယ်။ငွေတန်တွေရှိတယ်။ထောင်တန်တွေရှိတယ်ပေါ့နော်။အဲနောက်တစ်ချက်ကျတော့ဘာရှိလဲဆိုတော့ပြီးမှကျွန်တော်တို့ကကျတော့ပြစ်တန်ကိုနှစ်ဆင့်ဖြစ်သွားတယ်ပေါ့။ပထမတစ်ချိန်ဆိုရင်ပြစ်တန်ကနည်းနည်းလေးနေမယ်။အဲ့တော့မမရဘူးနောက်တစ်ချိန်ထပ်တင်ရဲဆိုလို့ရှိရင်တော့ထပ်ဖြစ်တယ်ဆိုတော့ပြည်တံငွေတံဆိုလည်းငွေတံပြင်ရမှာမယ်သူကလည်းသူတို့ကငွေတံနဲ့မရတော့ဘူးလေဟာမျိုးလေခေါင်းတစ်ချိန်ကတော့ငွေတံဒါပေမဲ့နောက်တစ်ချိန်ဖြစ်တယ်ဆိုရင်တော့ထောင်တန်ဖြစ်သွားမှာပေါ့
COVID-19 ကာကွယ်ကူတာထိန်းချုပ်ရေးလုပ်ငန်းစဉ်တွေအတွက်ကမ္ဘာဘဏ်ကအမေရိကန်ဒေါ်လာ190ကျော်ချေးယူမယ်တိစနဲ့အစိုးရရဲ့ဖြည့်စွက်ဘတ်ဂျက်တွေကိုအတည်ပြုနိုင်ဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်မှာတင်ပြခဲ့တာတွေရှိပါတယ်ကဘာဘန်ဘက်ကချေးယူရရှိမဲ့ချင်းဝေနဲ့ပတ်သက်လို့ဘောဘန်ဒုဥက္ကဋ္ဌဦးစိုးမင်းကအခုလိုတင်ပြလာခဲ့တာ
ပါမြန်မာနိုင်ငံအနေဖြင့်အထောက်ပံ့နှစ်ခုပေါင်းအမေရိကန်ဒေါ်လာတန်350မှတန်900အထိရယူနိုင်ပါကြောင်း IMF ကအကြောင်းကြားလာခဲ့ပါတယ်အရေးပေါ်ထောက်ပံ့ရေးအစီအစဉ် RCF ဟာအတိုးမဲ့ချင်းဝေဖြစ်ပြီးတော့ဆိုင်းငံ့ကာလ9နှစ်ခွဲအပါအဝင်ချင်းဝေကာလ10နှစ်ဖြစ်ပါအရေးပေါ်ချင်းဝေအစီအစဉ် Rapid Financing Instrument RFI ဟာအတိုးနှုန်း100ခန့်လုံးဖြစ်ပြီးချင်းဝေကာလ3နှစ်3လအနေ9နှစ်3နှစ်ဖြစ်ပါ COVID-19 တရားမှုပေါ်တုံ့ပြန်ဆောင်ရွက်နေတဲ့ကာလမှာနိုင်ငံသားများရဲ့ကျန်းမာရေးလုံခြုံမှုစိတ်ချရမှုဆောင်ရွက်နိုင်ရန်ကျန်းမာရေးအသုံးစရိတ်တိုးမြှင့်ခြင်းနိုင်ငံသားများအတွက်အထောက်ပံ့ပေးခြင်းစတဲ့အသုံးစရိတ်များကြောင့်ဖြစ်ပေါ်လာတဲ့ဘတ်ဂျက်လုံငွေကိုဖြည့်ဆည်းရန်ရည်ရွယ်ပြီးတော့ပေးအပ်လာခြင်းဖြစ်ပါတယ
်တင်ပြလာရရင်လည်းပတ်သက်လို့နောက်တည့်ရက်မှာအသေးစိတ်ဆွေးနွေးတော့ဖို့ရှိပါတယ်စံတိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ကစိုက်ထုံးအေးကတော့ချင်းဝေရလူရာတွေကိုထောက်ခံပေးမယ်တကယ်လို့အတက်နေရာတွေနဲ့တိုင်းရင်းသားဒေသတွေမှာအသေးချာအကျိုးရှိအောင်သုံးဆွဲတော့သူကလိုလားလျက်ရှိပါတယ်
။ဒီချင်းဝင်ယူတဲ့ကိစ္စကတော့ဟောကျွန်တော်အနေနဲ့လည်းဒါကောက်ကျင်စိတ်တော့မရှိပါဘူး။ဟိုအတက်နေရာမှာဒီသုံးဆွဲဖို့နဲ့နောက်ဆိုင်းသားဒေသမှာလည်းသူခက်ခဲတွေရှိလာတဲ့တစ်ချိန်ကျရင်ချင်းဝင်တွေလိုအပ်တဲ့ပုံစံမျိုးတွေရှိလာရင်ဒါအစိုးရအနေနဲ့ဒါဟိုတာဝန်တည်တည်နဲ့ဒါဆောင်ရွက်ဖို့ကျွန်တော်အဲ့လိုမျိုးပဲဆိုလာတာပေါ့။
ဒီကနေ့လွှတ်တော်တွေကိုပြန်လဲစတင်လာမှာလွှတ်တော်တက်ရောက်တဲ့ကိုယ်စားလှယ်တွေကိုအပူချိန်တိုင်းတာတာလွှတ်တော်ရင်းမှာတအုပ်နဲ့တအုပ်ခတ်ခွာခွာနေထိုင်နိုင်အောင်ပြင်ဆင်ပေးတာနှကောင်းစည်းတွေကိုတက်ဆင်စေတာအပြင်လွှတ်တော်တက်သတင်းယူတဲ့သတင်းသမားတွေကိုလည်းအပူချိန်တိုင်းတာတွေပြုလုပ်ခဲ့ပါတယ်။ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့ဒီအခြေအနေအတွင်းမှာလိုအပ်နေတဲ့ငွေကြေးသုံးဆွဲနိုင်ဖို့ဘတ်ဂျက်သုံးဆွဲမှုတွေချင်းဝေရယူမှုတွေကိုနှစ်ပတ်တွင်ဆွေးနွေးအတည်ပြုပြီးလွှတ်တော်တွေကိုယာယီရနာထားဖို့ရှိပါရဲ့ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ခဲ့တာဖြစ်ပါတယ်။